ကမ္ဘောဒီးယားနိုင်ငံဖနောင်ပင်မြို့မှာဒီနေ့လုပ်တဲ့အာဆီယံအဆင့်မြင့်ရာရှိကြီးတွေရဲ့အစည်းအဝေးကိုမြန်မာစစ်ကောင်စီရဲ့အကြီးအကဲတာဝန်ရှိသူတို့အွန်လိုင်းကတဆင့်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဆောင်နရီချုံးက VOA ခမာဌာနကိုပြောလိုက်ပါတယ်။တကယ်တော့အာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးကိုမနေ့ပြန်မှကျင်းပဖို့ရှိပြီးအဲ့ဒီအစည်းအဝေးမတိုင်ခင်မှာအခုအဆင့်မြင့်ရာရှိကြီးတွေရဲ့အစည်းအဝေးကိုကျင်းပတာပါ။အာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးမှာစစ်ကောင်စီကခန့်ထားတဲ့ဝန်ကြီးဆင့်ကိုပေးမတက်ပဲနိုင်ငံကြီးရခံထားသူမဟုတ်တဲ့တာဝန်ရှိသူတယောက်ကိုအာဆီယံဘက်ကအကြောင်းကြားခဲ့ပါတယ်။ဒီပေါ်မြန်မာစစ်ကောင်စီကဝေဖန်ပြောဆိုခဲ့ပြီးဝန်ကြီးဆင့်စီဝဲကိုတယောက်ဖို့ဘသူကမှလှမမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။တကယ်တော့အာဆီယံနိုင်ငံကြီးဝန်ကြီးစီဝဲကိုထိုင်းနဲ့ဘရူနိုင်းနိုင်ငံတွေကအွန်လိုင်းကတဆင့်တယောက်မှဖြစ်ပြီးကျန်နိုင်ငံတွေကတော့လူကိုယ်တိုင်တယောက်ကြမယ်လို့ကမ္ဘောဒီးယားနိုင်ငံကြီးဌာနကပြောပါတယ်။အခုစီဝဲဟာကမ္ဘောဒီးယားနိုင်ငံအာဆီယံလက်ချဥက္ကဋ္ဌဖြစ်လာပြီးပထမဆုံးကျင်းပတဲ့စီဝဲလည်းဖြစ်ပါတယ်ခင်ဗျာ။